Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ VOA American တန်ရ2019ခုနှစ် January လ26ရက်ကြာသပတေးနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line meter 16 19နဲ့25တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဟုပါ။ဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့မက္ကဆီကိုနိုင်ငံနဲ့နယ်စပ်မှာဥပဒေမဲ့ဝင်ရောက်လာသူတွေကိုတားဆီးနိုင်အောင်တတိုင်းကာကိုသမ္မတဒေါ်နယ်ထရန့်ကအမိန့်ထုတ်လိုက်တဲ့အချိန်ထဲမှာပဲမက္ကဆီကိုသမ္မတကတော့ကုန်ကျစရိတ်ကိုမက္ကဆီကိုကပေးမှာမဟုတ်ကြောင်းပြောဆိုလိုက်ပါတယ်။အမေရိကန်နဲ့အထူးဆက်ဆံရေးသတိရတီဆောက်ဖို့အမေရိကန်ခီးစဉ်တွင်တိုက်တွန်းမဲ့အကြောင်းဗြိတိန်ဝန်ကြီးချုပ်ထရီဇာမေကပြောဆိုထားပါတယ်။ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမတ်ရီတန်စင်နဲ့တူညင်ညာပေးမှာပါ။
ခုညနေခင်းသတင်းဆောင်ပါတွေထဲမှာတော့ဒီအမေရိကန်သမ္မတထရမ်ကရွေးကောက်ပွဲဂရီတွေကတခုဖြစ်တဲ့တရားမဝင်ရွှေ့ပြောင်းဝင်ရောက်နေသူတွေကိုတားဆီးရေးလုပ်ငန်းစဉ်တွေအတွက်ညွှန်ကြားချက်ကိုလက်မှတ်ရေးထိုးလိုက်ပါပြီ။မြန်မာနိုင်ငံမှာလည်းနိုင်ငံသားမဟုတ်သေးသူတွေအတွက် 1982 ခုနှစ်ဥပဒေနဲ့အညီနိုင်ငံသားစီစီရေးကတ်ထုတ်ပေးတဲ့ရည်ရွယ်ချက်ကိုလူဝင်မှုကြီးကြပ်ရေးတာဝန်ရှိသူကအခုလိုရှင်းပြပါတယ်
။ဒီတန်တန်းတဲ့ကိုယ်တော်ကိုဘာကတ်မှမကင်ဘဲနဲ့ဝါပြည်ထဲမှာနေထိုင်ခွင့်ပေးမယ်ဆိုလို့ရှိရင်နောက်ထပ်ခိုးဝင်လာတဲ့လူတွေနဲ့ရောထွေးသွားနိုင်တယ်။
လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအမြဲတမ်းအတွင်းဝင်တဲ့ VOA ရဲ့သတင်းမေးမြန်းချက်ကိုနားဆင်ရမှာပါ။တိုင်းရင်းသားဒေသတွေမှာစစ်ရေးပြိပက္ခတွေပြည်လဲရေးဒုတိယကြိမ်ပင်လုံညီလာခံမတိုင်ခင်အမြန်ဆုံးတွေ့ဆုံဆွေးနွေးကြဖို့အစီအစဉ်နေတဲ့အကြောင်းကိုလည်းနောက်ပိုင်းမှာနားဆင်ရပါမယ်ရှင်။ဒီလိုအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်ဤတန်စင်တို့ကြီးညာပါမယ်ရှင
်။အမေရိကန်တောင်ပိုင်းမက္ကဆီကိုနိုင်ငံနဲ့နယ်စပ်မှာဥပဒေမဲ့ဝင်ရောက်လာသူတွေကိုတားဆီးနိုင်အောင်တတိုင်းကာယံမှုသမ္မတဒေါ်နယ်ထရန့်ကဗိုလ်ထုနေမှာအမိန့်ထုတ်ပြန်လိုက်တဲ့တစ်ချိန်တည်းမှာပဲမက္ကဆီကိုသမ္မတအင်နွက်ပညာနီယေတိုကတော့ကုန်ကျစရိတ်ကိုမက္ကဆီကိုကပေးမှာမဟုတ်ကြောင်းထပ်မံပြောဆိုလိုက်ပါတယ်။အမေရိကန်နယ်စပ်လုံခြုံရေးအတွက်တာဝန်ယူထားတဲ့အမိမြေလုံခြုံရေးဝန်ကြီးဌာနကိုတွားရောက်လက်ပတ်စင်မှာလူဝင်မှုကြီးကြပ်ရေးဆိုင်ရာသမ္မတအမိန့်ကိုလက်မှတ်ရေးထိုးထုတ်ပြန်လိုက်တာပါ။တောင်ပိုင်းနယ်စပ်ဒေသမှာပြဿနာတွေကြုံနေရပြီးအမေရိကတိုက်အလဲပိုင်းကတရားမဝင်ဝင်ရောက်လာသူတွေမကြုံဘူးလို့များနေတဲ့အတွက်အမေရိကန်နဲ့မက္ကဆီကိုနိုင်ငံစလုံးထိခိုက်နေရတဲ့အကြောင်းသမ္မတထရန့်ကပြောဆိုခဲ့ပါတယ်။အခုအစီအစဉ်ဟာနိုင်ငံစလုံးလုံခြုံရေးအတွက်တိုးတက်လာမှာဖြစ်တယ်လို့မက္ကဆီကိုနိုင်ငံအတွက်လည်းအကျိုးရှိလိမ့်မယ်လို့ပြောဆိုခဲ့တာပါ။တရန်တီဆောင်မဲ့အစီအစဉ်ကိုလာပိုင်းအတွင်းစတင်မှာဖြစ်ပြီးကုန်ကျစရိတ်ကိုမက္ကဆီကိုနိုင်ငံကပေးဖို့အတွက်လည်းသမ္မတထရန့်က ABC ရုပ်မြင်သံကြားနဲ့မေးမြန်းခန်းမှာထပ်မံပြောဆိုသွားပါတယ်။အမေရိကန်အနေနဲ့အကုန်ကျခံစရာမလိုတဲ့အကြောင်းဗိုလ်ထုနဲ့နောက်ပိုင်းမေးမြန်းခန်းတွင်မှပြောဆိုခဲ့တာပါ။ Washington Post တင်စာကတော့မက္ကဆီကိုနိုင်ငံကတင်သွင်းတဲ့ကုန်တွေပေါ်အခွန်တွေတိုးမြင့်ကောက်ခံပြီးသုံးစွဲတာမျိုးဖြစ်နိုင်တယ်လို့ရေးသားခဲ့တာပါ။မက္ကဆီကိုသမ္မတကတော့တိုင်းဆောင်မဲ့ဆုံးဖြတ်ချက်တွေစိန်ကောင်းဖြစ်ရတယ်လို့လက်မခံနိုင်တဲ့အကြောင်းလဲဗိုလ်ထုနဲ့နိုင်ငံတော်ကိုပြောကြားတဲ့မင်းကုန်းမှာမက္ကဆီကိုနိုင်ငံရဲ့ယက်တီချက်ကိုတက်သွင်းပြောဆိုသွားပါတယ်။မက္ကဆီကိုနိုင်ငံနေနဲ့တိုင်းကာယံမှုကုန်ကျစရိတ်ကိုလည်းပေးမှာမဟုတ်တဲ့အကြောင်းကိုလည်းပြောဆိုသွားခဲ့ပါတယ်
။အမေရိကန်နဲ့ကိုတရားမဝင်ဝင်လာတဲ့သူတွေကိုတားဖို့မက္ကဆီကိုနယ်စပ်မှာတိုင်းဆောင်မယ်ဆိုပြီးထရမ်သမ္မတအမိန့်ကြေညာချက်ထုတ်ပြီးသိမ့်မကြခင်မှာပဲအခုလဲမွတ်စလင်အများစုနေထိုင်တဲ့နိုင်ငံတွေကသူတွေကိုအမေရိကန်တဲ့ဝင်ဖို့ပိတ်မဲ့အရေးသမ္မတထရမ်ပြင်ဆင်နေပြန်ပါပြီဒီလိုနိုင်ငံတွေကအကြမ်းဖက်မှုတွေရှိပြီးတော့ဒီလိုနိုင်ငံတွေကလူတွေကဒီကိုလာပြီးပြဿနာတွေဖြစ်အောင်လုပ်ကြမှာလို့ဗိုလ်ထုနေတုန်းက ABC သတင်းဌာနနဲ့မေးမြန်းကမ်းမှာထရမ်ကပြောလိုက်ပါတယ်အီရတ်အီရန်လီဗီးယားဆီးရီးယားဆိုမာလီဆူဒန်နဲ့ယီမန်နိုင်ငံတွေကဘယ်သူကိုမဆိုအနည်းဆုံးရက်30အမေရိကန်တဲကိုဝင်ခွင့်ပိတ်ပင်မယ်လို့ဒီအမိတ်မူကြမ်းကဖော်ပြထားတာလို့နှိဆက်သူတွေကပြောပြပါဗျ။မွတ်စလင်မှန်သမျှကိုနိုင်ငံတွင်းဝင်ခွင့်ပိတ်မယ်လို့ထရမ့်မဲဆွေစင်ကာလာတုံးကပြောခဲ့ပေမဲ့လည်းအခုခါမှာတော့အကြမ်းဖက်မှုတွေနဲ့ဆက်ဆက်နေတဲ့နိုင်ငံတွေကသူတွေကိုသာပိတ်ပင်ဖို့ပြောင်းလဲဆုံးဖြတ်လိုက်တာပါ။ဒီစီးရင်ထဲမှာအာဖဂန်နစ္စတန်ပါကစ္စတန်နဲ့ဆော်ဒီအာရေဗျနိုင်ငံတွေဘာလို့မပါတာလဲဆိုတဲ့မေးခွန်းကိုတော့ထရမ့်ကဒီစီးရင်ထဲမှာတေချာမပြောထားတဲ့သူတွေအလုံးကိုအစွန်းရောက်အသေးစိတ်စစ်ဆေးမှုခံရမှာဖြစ်တယ်လို့ပြန်ဖြေလိုက်ပါတယ်။ဒီတားမြစ်ချက်တွေဒီနိုင်ငံတဲကဘာသာရေးလူနည်းစုတွေနဲ့မတရားဖိနှိပ်ခံရသူတွေကိုတော့ချွင်းချက်ဖြစ်ထားနိုင်ပွဲရှိပါတယ်။ဒီအမိန့်ကြောင့်အမေရိကန်နိုင်ငံအတွင်းရွှေ့ပြောင်းဒုက္ခသည်လက်ခံမှုကိုလေးလာဆိုင်ထားရမှာဖြစ်ပါတယ်။အမေရိကန်ပြည်အောင်စုကိုအထောက်အထားမရှိဘဲဥပဒေမဲ့ဝင်ရောက်လာသူတွေကိုခိုးလုံခွင့်ပေးထားတဲ့အမေရိကန်မျိုးကြီးတွေကိုအစိုးရရဲ့အထောက်ပံ့တွေဖျက်ပြီးတော့နှိမ်နင်းသွားမဲ့အမိန့်ကိုသမ္မတထရမ့်ကဗိုလ်ထုနေ့ကလက်မှတ်ရေးထိုးထုတ်ပြန်လိုက်ပါတယ်
ကျမ်းပတ်သမားဖြစ်တန်တရားရှိသူတွေကိုအမေရိကန်ကစစ်ဆေးမင်းမြန်းတဲ့နည်းလမ်းနဲ့ပြည်ပမှာလျှို့ဝှက်အကျဉ်းစခန်းတွေပြန်လည်ဖွင့်လျက်ပြန်လည်သုံးသပ်ဖို့သမ္မတဒေါ်နယ်ထရမ့်ကအမိန့်ထုတ်ပြန်လိမ့်မယ်လို့ဆိုတဲ့ဥပဒေမူကြမ်းတရားနဲ့ပတ်သက်ပြီးဗုဒ္ဓနေ့ကဝါရှင်တန်မှာရှုပ်ထွေးစရာတွေဖြစ်ခဲ့ရပါတယ်။ New York Times နဲ့ AP သတင်းဌာနတို့ကတော့အစိုးရထိပ်ပိုင်းတာဝန်ရှိသူတွေကြားဖြန့်ဝေထားတဲ့ဥပဒေမူကြမ်းမိတ္တူတွေကိုလက်ခံရရှိထားကြောင်းဖော်ပြခဲ့ကြတာပါ။အိမ်ပြူတော်ပြောခွင့်ရပုဂ္ဂိုလ် Sean Spicer ကတော့အမိန့်မူကြမ်းဟာအိမ်ပြူတော်ကမဟုတ်ဘူးလို့ငြင်းဆန်ခဲ့ပေမဲ့ဘယ်ကနေထွက်ပေါ်လာတာဖြစ်နိုင်တယ်လဲဆိုတော့ဖြစ်ရှင်းချက်မပေးပါဘူး။သမရမိတ်နဲ့ထုတ်ပြန်မယ်လို့ဆိုတဲ့ဥပဒေထဲမှာတော့သမရဟောင်းဘရက်ဥပမာရဲ့ရှင်းနစ်ချသမရတတန်တွင်ပိတ်ပစ်ဖို့ကြိုးစားခဲ့ပေမဲ့အောင်မြင်မှုမရခဲ့တဲ့အကြံဖက်သမားဖြစ်တန်မြတ်ရှိသူ40ယောက်ကိုဆက်လက်ထိန်းသိမ်းထားစေကျူးဘားနိုင်ငံကွန်တနာမိုအကျဉ်းစခန်းကိုဆက်ဖွင့်မယ်အစီအစဉ်လဲပါဝင်တယ်လို့ဆိုပါတယ်။အမေရိကန်ဘူတောက်လိုင်းအေဂျင်စီ CIA ကကွန်တနာမိုအကျဉ်းစခန်းမှာတန်မြတ်ရှိသူတွေကိုစစ်ဆေးရမှာပြင်းထန်တဲ့နည်းလမ်းတွေကိုတုံးတာ IS သူကြွားတွေအတွက်လူသစ်စုဆောင်းရမှာအထုံးချစရာဖြစ်နေရတယ်လို့လဲသမရဟောင်းဥပမာကပြောဆိုထားတာဖြစ်ပါတယ်။ CIA ကဖွင့်လှစ်ထားတဲ့ပြည်ပလျှို့ဝှက်အကျဉ်းစခန်းတွေကိုတော့သမရဟောင်းဥပမာလက်ထက်မှာပိတ်ပစ်ခဲ့တာပါ။ယင်းနေ့တို့ခန်းစားအောင်ညှဉ်းပန်းပြီးတန်မြတ်ရှိသူတွေကိုစစ်ဆေးမင်းမြတ်တဲ့နည်းကိုသမ္မတဟောင်းအိုဘားမားလက်ထက်မှာဥပဒေနဲ့ပြဋ္ဌာန်းပြီးတားမြစ်ခဲ့ပေမဲ့သမ္မတထရမ့်ကတော့သမ္မတရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးရင်မှာဒီနည်းလမ်းကိုပြန်သုံးဖို့ထောက်ခံထားပါတယ်
။ထရမ့်အစိုးရပြောတဲ့အတိုင်းသာဆောင်ရွက်မယ်ဆိုရင်ကုလသမဂ္ဂ UN အတွက်ရန်ပုံငွေတွေကိုဖျက်တောက်ပစ်ကောင်းဖြစ်နိုင်တယ်လို့ဗုဒ္ဓဦးနှင့်နောက်ပိုင်းတော့ကထုတ်ပြန်တဲ့သတင်းတွေကဖော်ပြနေပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့နောက်ဆောင်ရွက်မယ့်ကိစ္စတွေအတွက်အမိန့်မူကြမ်းနှစ်ခုရထားတယ်လို့ The New York Times သတင်းစာကဗုဒ္ဓဦးနှင့်တို့ကပြောလိုက်ပါတယ်။ပထမအမိန့်ကြေညာချက်မူကြမ်းတစ်ခုကတော့ပါလက်စတိုင်းအတွက် UN အဖွဲ့ဝင်ဂျေအပြည့်ဝထောက်ပံ့ပေးနိုင်မှုကိုယ်ဝန်ဖျက်ချနိုင်ရေးထောက်ပံ့မှုရန်ပုံငွေတွေနဲ့အီရန်ဒါမှမဟုတ်မြောက်ကိုရီးယားအတွက်စီးပွားရေးတန်ခတ်ပိတ်ဆို့မှုတွေကိုကျော်လွှားနိုင်ရေးစတဲ့ကုလသမဂ္ဂအေဂျင်စီတွေဆိုင်ရာအမေရိကန်ကထောက်ပံ့နေတဲ့ရန်ပုံငွေတွေကိုဖျက်ပစ်ပို့ပါပဲ။ဒီမူကြမ်းမှာနိုင်ငံတကာဖွဲ့စည်းတွေကိုထောက်ပံ့နေတဲ့ကြံနေသေးတဲ့ရန်ပုံငွေရဲ့အနည်းဆုံး40ရာခိုင်နှုန်းလျှော့ချသွားမယ်လို့ The New York Times သတင်းစာကဖော်ပြထားပါတယ်။ဒုတိယအမိန့်မူကြမ်းကတော့နိုင်ငံစုံသဘောတူစာချုပ်တွေကိုပြန်စစ်ဆေးမယ့်အမိန့်ပါပဲ။ဒီထဲမှာအရင်တုန်းကထရမ့်ရှုံးချခဲ့တဲ့ကိစ္စဖြစ်တဲ့အီရန်နေနဲ့သူ့အနုမြူလက်နက်တွေထုတ်လုပ်မှုတွေကိုရပ်ဖို့နိုင်ငံစုံသဘောတူညီချက်လည်းပါဝင်ပါတယ်။နောက်ပြီးထရမ့်ဝေဖန်ထားတဲ့ပြင်သစ်နိုင်ငံအနေနဲ့ရာသီဥတုဖောက်ပြန်ပြောင်းလဲမှုထိမ့်သိမ်းရေးကိစ္စဖြစ်သိမ်းဖို့လည်းပါဝင်ပါတယ်။
ယူအမေရိကန်အသံညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ယူအမေရိကန်အသံမြန်မာဘာသာစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဥရောပသမဂ္ဂ EU ဖွဲ့ဝင်ဖြစ်ကနေဗြိတိန်နိုင်ငံထွက်ခွာဖို့ပြင်ဆင်နေပြီးအမေရိကန်မှလည်းသမ္မတသည့်ဖြစ်ဒေါ်နယ်ထရမ့်တက်လာချိန်မှာအမေရိကန်နဲ့အထူးဆက်ဆံရေးသည့်တိဆောက်သွားဖို့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေးကတိုက်တွန်းမှုရှိနေပါတယ်။အမေရိကန်သမ္မတအင်ဂျီရိုကိုတောက်ချနေမသွားခင်ဗြိတိန်ဝန်ကြီးချုပ်ဟာဒီကနေ့ကြာသပတေးနေ့မှာဖီလာဒယ်ဖီးယားမြို့ကိုအရင်သွားမှာဖြစ်ပါတယ်။ဗြိတိန်ဝန်ကြီးချုပ်ဟာသမ္မတထရမ့်တာဝန်ယူပြီးနောက်ပထမဆုံးအကြိမ်တွေ့ဆုံမဲ့နိုင်ငံတကာခေါင်းဆောင်တူလည်းဖြစ်ပါတယ်။ဗြိတိန်ဝန်ကြီးချုပ်ဟာ Republican Congress တို့တော်အမတ်ရဲ့အပန်းဖြေစခန်းမှာဒီကနေ့မင်းငုံပြောကြားမှာဖြစ်ပြီးကြိုတင်ပြင်ဆင်ထားတဲ့မင်းငုံမှာတော့နိုင်ငံသမိုင်းဝင်ဆက်ဆံရေးကြောင့်ခေတ်သစ်ကဘာကြီးကိုဖန်တီးနိုင်ငံကြောင်းအလီထားပြောကြားသွားဖို့လဲစီစဉ်ထားပါတယ်ဒီကနေ့ခန်းနောက်တော့သမ္မတထရမ့်နဲ့ဒုသမ္မတမိုက်ပန်စ်တို့လည်းတက်ရောက်ကြမှာပါဗြိတိန်ဝန်ကြီးချုပ်ရဲ့မင်းငွန်းထဲမှာတော့အစ်စ်ပြန်လည်တည်ဆောက်မဲ့နှစ်နိုင်ငံကြားယုံကြည်အားထားမှုတွေနဲ့အတူလဲတွဲပြီးအခွင့်အလမ်းတွေတာဝန်ယူမှုတွေနဲ့ခေတ်သစ်အတွက်အထူးဆက်ဆံရေးတဲ့တရက်ကိုထူထောင်သွားဖို့လဲတိုက်တွန်းထားပါတယ်
ထရမ့်အစိုးရတဲ့လက်ထက်မှာအမေရိကန်နဲ့ဂျပန်ငြိမ်းချမ်းရေးမိတ်ဖက်အရေးဘလို့ဖြစ်အောင်လဲမသိတဲ့အချိန်တွေမှာပဲဂျပန်ကတရုတ်ကိုလုံခြုံရေးမိတ်ဖက်ဖြစ်သတ်မှတ်ဖို့မဖြစ်နိုင်သလိုသူ့ဘာသာသူအနုမြူလက်နက်တွေစောက်ဖို့လည်းဖြစ်နိုင်ခြင်းနဲ့ပါတယ်။ဆိုရင်မကင်ဖြစ်နေတဲ့ပြည်သူလူထုအတွက်အလားအလာရှိနိုင်တဲ့အင်ပီရိုအစိုးရအကြောင်းအချက်လက်တွေကိုပို့ဆူပေးနေတဲ့မြို့တော်ဝါရှင်တန်ကဂျပန်နိုင်ငံဆိုင်ရာမူဝါဒနဲ့လုံခြုံရေးအကြောင်းလေးလာနေတဲ့ပညာရှင်တွေကဒီလိုကောက်ချက်ချလိုက်တာပါ။ဂျပန်နိုင်ငံအနေနဲ့နုမြူကိစ္စတွန်းလှုပ်တဲ့ဆိုပြီးဆွေးနွေးချက်တွေရှိနေတဲ့အချိန်ထဲမှာပဲဂျပန်အနေနဲ့တရုတ်နဲ့လုံခြုံရေးအရနှစ်နိုင်ငံဆက်ဆံရေးပြန်သစ်မြတ်လာဖို့ဆောင်ရွက်တာကပိုတင့်တော်မယ်လို့ဆွေးနွေးသုံးသပ်ချက်တွေလည်းရှိနေပါတယ်။ဒီဆွေးနွေးချက်နှစ်ဖက်စလုံးပေါ်အမြင်တွေအနည်းစုသာရှိသေးတယ်လို့ဂျပန်စာပေပညာရှင်တွေကပြောပါတယ်။ဂျပန်နိုင်ငံအနေနဲ့သူ့ဘာသာနုမြူလက်နက်တွေစမစောက်ခင်ဂျပန်နိုင်ငံကသူ့ရဲ့ဒုံးခွင်ထုံးစနစ်ကိုပိုတိုးဖို့ဖြစ်နိုင်ခြေပိုများတယ်လို့ KO တက္ကသိုလ်ကတွဲဖက်ပေါင်ပေါက်ခကန်ဂျီဂျင်ဘိုကဗိုဒူးနစ်ကကျင်းပတဲ့အစီအစဉ်မှာပြောသွားပါတယ်။အမေရိကန်မိတ်ဖက်တချို့ကအမေရိကန်အရေးက မိခင်အရေးမှာအားထုတ်မှုမရှိဘူးလို့သမ္မတထရမ့်မဲဆွယ်စဉ်ကာလတုန်းကပြောခဲ့ပါတယ်။ထရမ့်အနေနဲ့ဂျပန်ဒါမှမဟုတ်တောင်ကိုရီးယားတို့ကအမေရိကန်စီးရေးကိုထောက်ပံ့မှုပိုမပေးရင်တော့ဒီနိုင်ငံတွေအနေနဲ့ကို့နုမြူလက်နက်တွေကို့ဘာသာစောက်တာကပိုကောင်းဦးမယ်လို့ထရမ့်ကအကြံပြုခဲ့ပါသေးတယ်
။အမေရိကန်ပြည်တော်စုကအဓိကအစုရှယ်ယာတွေဖြစ်ကြတဲ့ Dow Jones နဲ့ S&P 500တို့ရဲ့ဈေးနှုန်းတွေစံချိန်ချိုးအောင်မြင့်တက်ခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့ဒီနေ့မှာတော့ကမ္ဘာတဝန်းအစုရှယ်ယာဈေးတွေလည်းတက်လာခဲ့ပါတယ်။ဒီကနေ့ဂျပန်က Nikkei အစုရှယ်ယာညွန်ကိ 1.8% ခန့်တက်သွားတယ်လို့ဟောင်ကောင်ဟန်ဆန်အစုရှယ်ယာဈေးကလည်းဈေးပိတ်ချိန်မှာ 1.4% ခန့်တက်ခဲ့တာပါ။အလားတူလန်ဒန်နဲ့ဖရန့်ဖတ်အစုရှယ်ယာဈေးတွေလည်းကြာသပတေးနေ့ကဈေးတက်ပါတယ်။အမေရိကန်သမ္မတသည်ဒေါ်နယ်ထရမ့်ပြီးခဲ့တဲ့နိုဝင်ဘာလရွေးကောက်ပွဲမှာအနိုင်ရခဲ့ပြီးတဲ့နောက်အမေရိကန်အစုရှယ်ယာညွန်ကိ Dow Jones ပေါ်ထူးနေတဲ့ကပထမဆုံးအကြိမ်ဖြစ်အမှတ် 2,000 ကျော်ထိတက်သွားပြီးရာခိုင်နှုန်းအားဖြင့် 9.5% ခန့်တက်ခဲ့တာပါ။သမ္မတထရမ့်ကစီးမင်းစည်းကမ်းတွေရှော့ချပြီးအခွန်တွေရှော့ပေါက်ကောက်မယ်လို့ကြေညာပေးခဲ့တဲ့ပုံမှာယင်းနည်းမြုပ်နှံသူတွေအားတက်လာခဲ့တာလည်းဖြစ်နိုင်ပါတယ်။စီးပွားရေးလုပ်ငန်းရှင်တွေကတော့တင်းကျပ်တဲ့စီးမင်းစည်းကမ်းတွေနဲ့အခွန်ထုတ်တွေကြောင့်အကျိုးမြတ်တွေကိုထိခိုက်စေတယ်ဆိုပြီးမကြာခဏဝေဖန်ပြောဆိုကြတာဖြစ်ပါတယ်။
ဂျမေကာနိုင်ငံကအပြေးသမားယူဆိန်ဘိုးနဲ့အတူလက်ဆင့်ကမ်းအပြေးပြိုင်သူတစ်ယောက်ကတားမြစ်ထားတဲ့ဆေးဝါးတုံးခဲ့တာကိုစစ်ဆေးတွေ့ရှိရပြီးတဲ့နောက်မှာသူ့အသင်းအပါဝင်ယူဆိန်ဘိုးရဲ့2008ခုနှစ်အိုလံပစ်ဆုတဆိပ်တစ်ခုကိုပြန်အသိမ်းခံလိုက်ရပါတယ်။တရုတ်နိုင်ငံဘေကျင်းအိုလံပစ်2008အားကစားပြိုင်ပွဲအတွင်းမှာအားကစားသမားတွေစီကဆေးစစ်ဖို့ယူထားတဲ့နမူနာတွေကိုပြန်ဆန်းစစ်တဲ့အခါမှာဘိုးရဲ့မီတာ400လက်ဆင့်ကမ်းအပြေးအသင်းကနက်စတာကာတာကတားမြစ်ထားတဲ့မီတာဟက်ဆာအန်မင်းစိတ်ကြွားစေးသုံးခဲ့တာကိုတွေ့ရတဲ့အကြောင်းနိုင်ငံတကာအိုလံပစ်ကောင်စီကော်မတီ IOC ကဗိုလ်ထုနေ့ကပြောဆိုလိုက်ပါတယ်။ကာတာကတော့သူ့နီးပြညွှန်ကြားတဲ့အားစေးတွေကို2008တုန်းကတောက်ခဲ့တဲ့အကြောင်းနဲ့ဒီစေးတွေဟာတားမြစ်စေးတွေဖြစ်တယ်ဆိုတာကိုသူမသိတဲ့အကြောင်း IOC ကိုပြောပြခဲ့ပါတယ
်။ကြာသပတေးနေ့ညနေပိုင်းထိတ်တန့်ရောက်ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်ဤတန်စင်တို့ကြီးညာပေးသွားတာပါညနေခင်းသတင်းဆောင်မတွေကိုတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလူဝင်မှုကြီးကြပ်ရေးစတင်ကင်တွယ်နေတဲ့အကြောင်းနဲ့စပါမယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ရွေးကောက်ပွဲဂရီကိုဝစ်တွေကတခုဖြစ်တဲ့တရားမဝင်ရွှေ့ပြောင်းဝင်ရောက်မှုကိုတားဆီးရေးအမေရိကန်ပြည်ထောင်စုနဲ့မက္ကဆီကိုကြားတိုင်းခတ်မယ်ဆိုတဲ့ကိစ္စကိုစတင်အကောင့်ထဲပေါ်နေပါပြီမနေ့ဗုဒ္ဓဟူးနေ့ကသမ္မတရဲ့ညွှန်ကြားချက်နှစ်ခုကိုလက်မှတ်ရေးထိုးခဲ့တဲ့ထဲကတစ်ခုကတော့အမေရိကန်တောင်ပိုင်းတလျှောက်တိုင်းဆောက်တာတွေချက်ချင်းစဖို့နဲ့နောက်တစ်ခုကပြည်ထောင်စုအစိုးရရဲ့လူဝင်မှုကြီးကြပ်ရေးဥပဒေတွေကိုမလိုက်နာတဲ့မျိုးတွေကိုပြည်ထောင်စုအစိုးရကရန်ပုံငွေမပေးဘူးလို့ချိန်ချောက်ပြီးစီမင်းဥပဒေကိုပိုးပြီးတင်းတင်းကြပ်ကြပ်ဆောင်ရွက်ဖို့လိုပဲဖြစ်ပါတယ်VOA သတင်းတောက်အေရူပန်ဒီရဲ့သတင်းလွှာကိုတော့မတ်သိန်ကီထိုက်ကပြောပြပေးမှာပါရှင်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုကာလအတွင်းဒီကိစ္စကိုထပ်ခါတလဲလဲပြောဆိုခဲ့တာပါ
။ We're in the middle of a crisis on our southern
ကျွန်တော်တို့ရဲ့တောင်ပိုင်းနယ်စပ်ဟာဆိုရင်ပဋိပက္ခရဲ့အဓိကနေရာဖြစ်ပါတယ်။အမေရိကတိုက်အလဲပိုင်းကတရားမဝင်ရွှေ့ပြောင်းဝင်ရောက်သူတွေအကြီးအကျယ်များလာတာကြောင့်အမေရိကန်ပြည်ထောင်စုရောမက္ကဆီကိုနိုင်ငံကိုပါအထိနာစေပါတယ်။
သမရအဖြစ်စတင်တာဝန်ယူခဲ့တာရက်ပိုင်းမဲ့ရှိသေးတဲ့သမရထရန့်ကမနေ့ဗုဒ္ဓဟူးနေ့ကအမိမြေလုံချိုရေးဝန်ကြီးဌာနဝန်ထမ်းတွေရှေ့မှာနေဆက်တတိုင်းကြီးချက်ချင်းတိစောက်ဖို့ကြေညာခဲ့တာဖြစ်ပြီးဒီဆောင်ရွက်ချက်ကနှစ်နိုင်ငံအတွက်ပိုပြီးဘေးကင်းလုံခြုံစေမယ်လို့ပြောဆိုခဲ့ပါတယ
်။ A nation without borders is not a nation. Beginning today
နေဆက်စီးမရှိတဲ့နိုင်ငံကနိုင်ငံတစ်ခုမပြီးတော့ပါဘူး။ဒီနေ့ကစပြီးတော့ American ပြည်ထောင်စုရဲ့နေဆက်တွေကိုစပြီးတော့ထိန်းချုပ်ပါမယ်။နေသက်တွေကိုပြန်ပြီးတော့ချုပ်ကင်ပါမယ်
။မက္ဆီကိုသမ္မတအင်ရစ်ပီနာနီယေတိုအမေရိကန်သမ္မတအင်ပီရိုကိုလာရောက်ဆွေးနွေးဖို့သတင်းပတ်အလိုမှာသမ္မတထရန့်ရဲ့ကြီးညာချက်ထွက်ပေါ်လာတာဖြစ်ပါတယ်။နေသက်တတိုင်းအတွက်ကြားတင်ငွေကိုမက္ဆီကိုနိုင်ငံကပေးရမယ်လို့သမ္မတကပြောဆိုထားပြီးမက္ဆီကိုသမ္မတကတော့ညှင်းဆိုထားတာကြောင့်ဒီကိစ္စကအငင်းပွားပွဲဖြစ်နေပါတယ်။သမ္မတထရန့်ကတော့မက္ကဆီကိုပြည်သူတွေကိုလေးလေးနက်နက်အလေးထားတဲ့အကြောင်းနဲ့နှစ်နိုင်ငံအင်းကြီးချင်းတွေကြားနီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်မှုတွေကိုလည်းမနေ့ဗုဒ္ဓဟူးနေ့ကအမွှန်းတင်ပြောဆိုပါတယ်
။ By working together on a positive trade, safe borders and economic
အပြည့်သဘောဆောင်တဲ့ကုန်သွယ်ရေးနယ်စပ်ဘေးကင်းလုံခြုံရေးနဲ့စီးပွားရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုအတူတကွဆောင်ရွက်သွားမယ်ဆိုရင်အရင်အရင်နှစ်ပေါင်းများစွာကမရှိဘူးတဲ့မတွေ့ခဲ့ရဘူးတဲ့အခြေအနေမျိုးအထိနှစ်နိုင်ငံကြားဆက်ဆံရေးတိုးတက်လာမယ်လို့ကျွန်တော်တကယ်ယုံကြည်ထားပါတယ်။
အမေရိကန်နဲ့မက္ဆီကိုနယ်စပ်ကီလိုမီတာ 3,200 ရှိကိုတတိုင်းကြီးတိဆောက်ပြီးနယ်စပ်လုံခြုံရေးတပ်ဖွဲ့ဝင်တွေတွေ့မြင်ချထားဖို့အပြင်အမေရိကန်ပြည်ထောင်စုအတွင်းကတရားမဝင်ရွှေ့ပြောင်းနေထိုင်သူ17တန်းကိုပြစ်မှတ်ထားတဲ့သမ္မတရဲ့အမိန့်ညွှန်ကြားချက်တွေမှာတော့ဒီလူတွေကိုလက်တင်ခံထားတဲ့မြို့တွေကိုပြည်ထောင်စုအစိုးရရဲ့ထောက်ပံ့ငွေမပေးဖို့အတွက်လည်းရည်ရွယ်ထားပါတယ်။ အမေရိကန်တက္ကသိုလ်ရဲ့ရွှေပြောင်းအခြေချသူတွေအရေးဆောင်ရွက်တဲ့ Immigration Justice Clinic ရဲ့ယာယီညွှန်ကြားရေးမှူး Amanda Frost ကတော့အခုလိုဆိုပါတယ်
This is not going to solve our immigration problems. We can't deport our way out of our immigration problems. And so
ကျမတို့ရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာပြဿနာတွေကိုဒီလိုလှုပ်လိုက်တာနဲ့တော့ဖြေရှင်းနိုင်မှာမဟုတ်ပါဘူး။ဒါပေမဲ့ဒီပြဿနာကိုထဲထဲဝင်ဝင်နားမလဲတဲ့သူကိုမဲပေးခဲ့ကြသူတွေကလူတစုအတွက်တော့ဒီလှုပ်ဆောင်ချက်ကကျေနပ်စရာဖြစ်နိုင်ပေမဲ့ပြဿနာကိုဖြေရှင်းနိုင်မှာတော့မဟုတ်ဘူးလို့ကျမထင်ပါတယ်။အချိန်တွေငွေတွေအရင်းမြစ်တွေအများကြီးသုံးပြီးလက်ရှိအခြေအနေအတိုင်းပဲဆက်ပြီးရှိနေအောင်မှာဖြစ်ပါတယ်။
အီရတ်၊အီရန်၊လီဗျာ၊ဆီးရီးယား၊ဆိုမာလီယား၊ဆူဒန်၊ယီမင်တို့လိုမွတ်စလင်အများစုနေထိုင်ရာနိုင်ငံအလုံးတို့ကလူတွေအမေရိကန်ပြည်ထောင်စုအတွင်းဝင်ရောက်ခွင့်အနည်းဆုံးရက်30ကန့်သက်ဖို့နဲ့ဒုက္ခသည်တွေလက်တင်ခံမဲ့အစီအစဉ်ကိုလည်းလေးလာဆိုင်ငံ့ထားဖို့စဉ်းစားနေတဲ့အကြောင်း Republican သမ္မတကပြောဆိုခဲ့ပါတယ်။သမ္မတရဲ့အမိန့်ကြေညာချက်ကတော့လာမယ့်ရက်တွေအတွင်းထွက်ပေါ်လာမယ်လို့ခန့်မှန်းရပါတယ်ရှင်
။မတ်တင်ကြီးထိုက်ပါရှင်။အခုတော့မြန်မာနိုင်ငံကနိုင်ငံသားစီစီရေးပဲကိုလည်းကြည်ကြရအောင်ပါ MVC လို့ခေါ်တဲ့ဒီနိုင်ငံသားစီစစ်ခံရမဲ့သူတွေအတွက်တည်ထောင်ကပ်ပြားဟာမြန်မာနိုင်ငံသားမဟုတ်သေးတဲ့သူတွေအတွက်1982ခုနှစ်နိုင်ငံသားအဥပဒေအရပထမဆုံးနဲ့နောက်ဆုံးအခွင့်အလမ်းဖြစ်တယ်လို့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်ကျိုင်ကပြောပါတယ်။ဒါပေမဲ့လို့ NVC ကတ်လုံမယ်ဆိုရင်တစ်ဖက်နိုင်ငံကိုပြန်ပို့လိုက်မယ်ဆိုပြီးရခိုင်ပြည်နယ်အတွင်းဝါဒဖြန့်ပြောဆိုတာတွေရှိနေတာကြောင့် NVC ကတ်ထုတ်ပေးတဲ့အပိုင်းမှာဒေသခံတွေပူးပေါင်းပါဝင်မှုအားနည်းနေတယ်လို့ဦးမြင့်ကျိုင်က VOE ကိုပြောပါတယ်လူဝင်မှုကြီးကြပ်ရေးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်ကျိုင်ကို BOE သတင်းတောက်မတ်မေခကိုတိုင်တွေ့ဆုံမေးမြန်းထားပါတယ်ရှင
်လက်ရှိရခိုင်ပြည်နယ်မှာခုနောက်ဆုံးထုတ်ပေးနေတဲ့နိုင်ငံသားစီစီကတ်တင်နဲ့ပတ်သက်ပြီးတော့ထုတ်ပေးနေတဲ့အခြေအနေလေးကိုသိပါရစေ
ကောလာဟလတွေပြန့်ပွားနေတယ်ဒီ MV ကတ်ကဒါတွေကဟိုဒီကတ်တွေလုတ်ပေးလို့ရှိရင်ဒါတွေကသူတို့တစ်ဖက်နိုင်ငံကိုပြန်ပို့မယ်အဲဒါတွေကဟိုသူတို့တရားမဝင်တဲ့လူတွေကိုမှတ်ပုံတင်တယ်လို့သူတို့ကယူဆနေကြတယ်အမှန်မှန်တော့မဟုတ်ဘူးဒါက1982ခုနှစ်နိုင်ငံသားဥပဒေအရနိုင်ငံသားပြုဖို့အတွက်ကိုပထမဆုံးနဲ့နောက်ဆုံးခြေလှမ်းတစ်လှမ်းပဲတချို့သောအဖွဲ့အစည်းတွေရပါတော့ဒါနဲ့ပတ်သက်ပြီးပူးပေါင်းပါဝင်မဆောင်ရွက်ဖို့သူတို့စာတွေထုတ်ထားတွေရှိနေတယ်ဗျကျွန်တော်တို့ပြည်ထောင်စုဝန်ကြီးကိုယ်တိုင်လည်းဒီ National Verification Card ဆိုတာနိုင်ငံသားဖြစ်မှုအတွက်ကိုပထမဆုံးခြေလှမ်းနဲ့ဒါနောက်ဆုံးခြေလှမ်းဒီဟာမဖြစ်မနေကျွန်တော်တို့လုပ်ရမယ်ဆိုတာကိုပြောထားပါလေ
ဆရာတို့ထုတ်ပေးရမယ့်ပမာဏနဲ့ဒီကတ်မှာဘယ်လိုခွင့်ရေးတွေရမလဲဆိုတာလေးလည်းသိပြကြည့်ဆရာ
လုံးဝမဲ့အရေးတော့ကဘယ်လောက်လဲရှိလဲဆိုလို့ရှိရင်စမ်းသက်တကောင်စင်းခေါ်လို့လည်းရတယ်ကျွန်တော်တို့ကောက်ကွက်မြေပုံရေးဆွဲခြင်းလုပ်ငန်းနဲ့အတူကောက်တဲ့စင်းမှာအဲ့ဒီစင်းကတသန်းနဲ့9000ရှိတယ်ဒီတသန်းနဲ့9000ကိုဘာကတ်မှမကင်ဘဲနဲ့ဝါပြည်ထဲမှာနေထိုင်ခွင့်ပေးမယ်ဆိုလို့ရှိရင်နောက်ထပ်ခိုးဝင်လာတဲ့လူတွေနဲ့ရောထွေးသွားနိုင်တယ်အဲ့လိုရောထွေးသွားနိုင်တာဖြစ်တဲ့အတွက်မဖြစ်မနေကပ်ပြားတစ်မျိုးမျိုးကင်ထားမှသာသူတို့ကမြန်မာနိုင်ငံထဲမှာတရားဝင်ရောက်ရှိနေတဲ့သူတွေဖြစ်တယ်။သူတို့ကနိုင်ငံသားဖြစ်မှုလုပ်ငန်းကိုဆက်လက်ပြီးတော့ပါဝင်ဆောင်ရွက်နိုင်တယ်ဆိုတာသူတို့ရဲ့အမတန်အရေးကြီးတဲ့ရပိုင်နဲ့ရပိုင်ခွင့်အခွင့်အရေးဖြစ်ပါတယ်ဗျ
။ဒီကတ်တွေကိုလာပြီးမထုတ်ခဲ့ဘူးဆိုရင်ဘယ်လိုပုံစံမျိုးတွေဆရာတို့အရေးယူဆောင်ရွက်သွားမလဲ။ဒါမှမဟုတ်ဒီကတ်နဲ့ပတ်သက်ပြီးတော့ဆရာတို့ဘာတွေဆက်ပြီးတော့လုပ်သွားမလဲဆိုတာသိပါရစေ
။အဲ့တော့ဒီလူတွေကိုကျွန်တော်တို့ကအဓိကတော့ဒါကျွန်တော်တို့ဒီမိုကရေစီအစိုးရလက်ထက်မှာတော့စီယုံတိမ်သွင်းပြီးတော့သဘောပေါက်အောင်လုပ်ဖို့ပဲကျွန်တော်တို့ကတော့စီယုံတဲ့နည်းနဲ့ပဲဆောင်ရွက်ဖို့အစီအစဉ်ထားပါတယ်
။အရင်ဆရာတို့လောက်ကကနေပြီးတော့ဒီ white card တွေထုတ်ပေးခဲ့တာမျိုးရှိခဲ့ပေါ့နော်။အဲ့တော့အဲ့ဒီ white card တွေထုတ်ပေးလိုက်တဲ့လူတွေမှာဘလို့အကျိုးခံစား권တွေခံစားခဲ့ရမျိုးရှိလဲ
။အဲ့ဒီ white card နဲ့လည်းနိုင်ငံသားဖြစ်တဲ့လူတွေလည်းတချို့လည်းဖြစ်သွားပြီးဖြစ်ပါတယ်။နိုင်ငံသားဖြစ်တယ်ဆိုတာကတော့အဲဟိုကုမ္ပဏီမှာပြည်သားတစ်ခုသွားဖြတ်တယ်လို့ချက်ချင်းဖြတ်လိုက်လို့ရတာမဟုတ်ဘူး။သူတို့ရဲ့1982ခုနှစ်နိုင်ငံသားဥပဒေရအကျိုးဝင်တဲ့အချက်တွေကိုဆက်ရတာဖြစ်တဲ့အတွက်အထိုက်လျောက်ကြာမြင့်တယ်
အခုလိုနိုင်ငံသားစစ်ကြီးကတ်တွေလာပြီးတော့မထုတ်ရသေးတဲ့အခြေအနေကရောဘလို့အခြေအနေကြောင့်သူတို့ဘက်ကလာပြီးမထုတ်တာလဲသူတို့ဘက်ကပူးပေါင်းဆောင်ရွက်မှုအားနေတာလားဆရာတို့ဘယ်လိုများသုံးသပ်လဲရှင
်ဒီဒေသခံအများစုကကျွန်တော်တို့ ਨੇ ပူးပေါင်းဆောင်ရွက်ခြင်းနဲ့ဆန္ဒရှိနေတာကိုကျွန်တော်တို့ကအတွင်းကြကြသိထားပါတယ်နိုင်ငံရေးလူမျိုးရေးဒီတချို့ဆိုလို့ချင်းအကြမ်းဖက်တဲ့အဖွဲ့အစည်းတွေနဲ့ဆက်သွယ်တဲ့လူတွေကနေချိန်ချောက်မှုတွေကြောင့်နိုင်ငံရေးတွေးထုတ်လှုပ်ဆောင်မှုတွေကြောင့်နောက်တစ်ခုကတော့တချို့နိုင်ငံတွေကနေပြီးတော့တရားမဝင်နိုင်ငံရေးအရာထုတ်ပတ်တဲ့ငွေတွေနဲ့ပိတ်ဆို့တားဆီးမှုတွေကြောင့်သာမလုပ်တာပါ
လူမှုကြီးကြပ်ရေးဌာနအနေနဲ့ဒီလှုပ်ဆောင်နေတဲ့နိုင်ငံသားစီစစ်နိုင်ဖို့အတွက်ထုတ်ပေးနေတဲ့ကတ်တွေနဲ့ပတ်သက်ပြီးတော့သက်ဆိုင်တဲ့သူတွေပို့ပြီးနားလည်နိုင်ဖို့အတွက်ဘယ်လိုများရှင်းလင်းပြောကြားချင်ပါလဲရှင
်ဒီ MV ကတ်ကကျွန်တော်တို့နိုင်ငံအတွက်လည်းအရေးကြီးတယ်လို့အဲ့ဒီမှာရှိတဲ့ကျွန်တော်တို့ရခိုင်ပြည်နယ် ဘယ်မှာရှိနေတယ်မွတ်စလင်အတိုင်းဝန်တွေအတွက်လည်းအရေးကြီးပါတယ်ကျွန်တော်တို့နိုင်ငံအတွက်ကတော့ဘာအရေးကြီးလဲဆိုလို့ရှိရင်ကျွန်တော်ရဲ့လူချွေးအတွက်အမတန်အရေးကြီးပါတယ်အဲဒီကျွန်တော်တို့ဒီရခိုင်ပြည်နယ်မှာရှိတဲ့မွတ်စလင်အတိုင်းဝန်တွေအတွက်ကလည်းဒီကတ်ကင်ထားမှသာနောက်တစ်ချိန်ဟလာအချိန်နေအမျိုးမျိုးကြောင့်လူချွေးရဆစ်စစ်လာတဲ့အခါမှာဘာကတ်တစ်ခုမှမရှိဘူးဆိုလို့ရှိရင်ခိုးဝင်တဲ့လူအဖြစ်သတ်မှတ်ခံရပြီးတော့1948ခုနှစ်လူဝင်မှုကြီးကြပ်ရေးဥပဒေအရစစ်ဆေးခံရတာတွေမေးမြန်းခံရတာတွေဥပဒေကြောင့်ရဆောင်ရွက်ရတာတွေဖြစ်သွားနိုင်ပါတယ်နောက်တစ်ခုကသူတို့အတွက်ဒီမြန်မာနိုင်ငံမှာစိတ်အေးချမ်းသာစွာနဲ့နိုင်ငံသားအခွင့်အရေးရဖို့အတွက်နိုင်ငံသားစစ်ဆေးမှုခံယူပြီးတော့နိုင်ငံသားကရဖို့အတွက်ဒီကတ်ရှိပြီးမှသာလျင်ကျွန်တော်တို့ကဒီဆက်ပြီးတော့လုပ်ငန်းဆောင်ရွက်မှာဖြစ်တဲ့အတွက်သူတို့အတွက်အမတန်နစ်နာသွားမှာဖြစ်တဲ့အတွက်ဒီကတ်ဟာမဖြစ်မနေရယူတဲ့ရှောက်ထားတဲ့ကတ်ဆိုတာပြောကြလို့ပါတယ်ဒါတဆိုင်ရာပြည်နယ်ရဲ့လထုံးလုံးကြီးဥရိယလွတ်လပ်ဆက်သွားလာခွင့်ရပါမယ်အဓိကရှိချင်းအဖြစ်ဟတ်ဖျားဘူးသွားတဲ့ဘာညာဆိုလို့ရှိရင်လည်းကျွန်တော်တို့တိုးရတဲ့ဖျားဘူးသွားတာဘာညာရပါမယ်ဒီ MV ကတ်ကင်ထားတဲ့လူတွေကိုအဲတစ်ဖက်နိုင်ငံကိုပြန်ပို့မယ်ဆိုတာလုံးဝမဟုတ်ကြောင်းကျွန်တော်အနေနဲ့သတင်းစကားပါရပါတယ
် MV ကတ်ထုတ်ပေးနေတဲ့လုပ်ငန်းစဉ်အရာတနိုင်ငံလုံးမှာတော့ကတ်ပေါင်း3000ထုတ်ပေးခဲ့ပြီလို့သိရပါတယ်စမ်းသပ်တကောင်စီရင်ကောက်ခံတဲ့စီရင်ရရခိုင်ပြည်နယ်တွင်နိုင်ငံသားစစ်စစ်ရေမလို့ရသေးတဲ့မွတ်စလင်ဥယေ3,900နီးပါးရှိရမှာအဲ့ဒီထက်ကလူဥယေ6,000ပဲ NVC ကတ်လာပြီးတော့ထုတ်ယူခဲ့ကြတယ်လို့လူဝေမှုကြီးကြပ်ရေးဌာနက VOE ကိုပြောခဲ့ပါတယ်ရှင်။အခုစစ်ရဲဆဲရေဆွေးနွေးပွဲတွေဘက်ကိုအလှည့်ပေးပါရစေ။တိုင်းရင်းသားဒေသတွေမှာစစ်ရေးပြပခါတွေပြည်လဲရေးတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေစုစည်းထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့နိုင်ငံရေးဆိုင်ရာဆွေးနွေးပွဲကိုယ်စားလှယ်ခေါင်းဆောင်ဖွဲ့တွေနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တို့ဒုတိယကြိမ်ပင်လုံညီလာခံမတိုင်ခင်အမြန်ဆုံးတွေ့ဆုံပြီးဆွေးနွေးကြဖို့အစီအစဉ်နေတယ်လို့ UNFC ခေါင်းဆောင်နိုင်ဟန်သာကပြောပါတယ်။အပြစ်မရရသေးတဲ့တိုင်းရင်းသားလက်နက်ကင်တွေနဲ့လက်ရှိတိုက်ပွဲတွေပြင်းထန်နေတဲ့အနေအထားပေါ်အစိုးရအနေနဲ့တပ်မတော်ကိုကြားဝင်ညှိနှိုင်းဖြေရှာပေးနိုင်ဖို့လည်းတိုင်းရင်းသားခေါင်းဆောင်တွေဘက်ကမျှော်လင့်ထားပါတယ်။ပြီးခဲ့တဲ့ January 23ရက်ကနေ26ရက်ထိထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပခဲ့တဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့အရေးပေါ်အစည်းအဝေးကနေတိုင်းရင်းသားလက်နက်ကင်ဖွဲ့တီတီကခေါင်းဆောင်တွေဆုံးဖြတ်ဆွေးနွေးခဲ့ကြတာတွေနဲ့ပတ်သက်လို့ဒုတိယဥက္ကဋ္ဌနိုင်ဟန်သားကို VOA မြန်မာပိုင်းကမတ်စုမွန်ကဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစဖြေပါတယ်
။အဓိကတော့ကျွန်တော်တို့အဲ့ဒီမှာဒီသိဆုံဆွေးနွေးရေးကိစ္စကိုဆက်လက်ပြီးတော့မှဆွေးနွေးနိုင်ရေးအတွက်ပေါ့နော်ဖြစ်ပေါ်နိုင်ရေးအတွက်နဲ့အောင်မြင်နိုင်ရေးအတွက်ကိုအဲ့ဒါကိုညှိနှိုင်းကြတယ်။ကျွန်တော် TVN နေနဲ့ကတစ်ဖက်ကသူစုနဲ့လည်းတွေ့ဖို့အစီအစဉ်တွေလုပ်ထားတယ်။နောက်ပြီးတော့မှဒီ NRPC နဲ့လည်းဆက်လက်ပြီးတော့ဆွေးနွေးနိုင်ရေးပေါ့လေအဲ့ဒါကိုလည်းအစီအစဉ်တွေလုပ်ထားတယ်။နောက်ပြီးတော့မှကျွန်တော်တို့ဒီ UNFC ရဲ့ပုံမှန်ညီလာခံကိုလည်းဆက်လုပ်ဖို့အဲ့ဒီကိစ္စကိုလည်းကျွန်တော်ဆွေးနွေးကြတယ်
ဆရာအဲ့တော့ဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့ဒီတွေ့ဖို့ကိစ္စကဘယ်တော့လောက်များဖြစ်နိုင်မှာလဲဆရာတကယ်တော့သူနဲ့တွေ့တဲ့အခါမှာအဓိကဘယ်လိုအကြောင်းအရာတွေဆွေးနွေးဖို့ရှိပါလဲဆရာ
အဓိကအဖြစ်ကတော့ဒီသစ်ဆုပ်နေတဲ့ကိစ္စတွေကိုဖြေရှင်းနိုင်ဖို့ဘယ်လိုကိစ္စတွေလဲဆိုတော့ဥပမာဒီစိုက်ပွဲတွေဖြစ်နေတယ်အဲ့ဒီစိုက်ပွဲတွေကိုရပ်တန့်ပြီးတော့မှညီချင်းရေလုံငန်းကိုပုံမှန်ဆက်ပစ်ဆက်လုပ်သွားနိုင်ရေးပေါ့နော်အဲ့မှာလောက်တဲ့နေရာမှာလဲအဖွဲ့အားလုံးပါဝင်ရေးအလဲအပါဝင်ဖြစ်တယ်နောက်ပြီးတော့လိုအပ်နေတဲ့ဒီနိုင်ငံရေးဆွေးနွေးရေးမူပေါင်းကိုလည်းကျွန်တော်တို့ကတော့ဒီနှစ်ဖက်ကြီးကြီးလည်းလည်းနဲ့လက်ခံနိုင်တဲ့ပုံစံမျိုးဖြစ်အောင်ပေါ့လေအဲ့ဒါကိုလည်းပြန်လည်ရှိနိုင်ပြီးတော့မှအတည်ပြုနိုင်ရေးဒါတွေကိုလည်းကျွန်တော်တို့ဆွေးနွေးဖို့ရှိတယ
်ဒုတိယချိန်ပြည်လုံးညီလာခံမစခင်များဒေါ်ဆုနဲ့ပြန်ပြီးတွေ့ဖို့များရှိနိုင်မလားဆရာ
ရှိနိုင်ပါတယ်ရှိနိုင်ပါတယ်ဟိုအဲ့ဒါကတော့ DBN နေနဲ့လည်းကျွန်တော်တို့ကတော့အဲ့ဒီဒုတိယပြည်လုံးမတိုက်ခင်မှာတော့ဖြစ်နိုင်ဖို့လာလာရှိပါတယ်ဘယ်တော့လောက်လဲဆိုတဲ့ဟာတော့အတိအကျတော့ကျွန်တော်လည်းမသိဘူးတို့ကတော့ပြန်လည်ပြီးတော့မှဆက်တယ်ပြီးတော့မှရက်ရက်နေနေချင်းချိန်ရမယ
်ဟုတ်ကဲ့ဒီဒေါန်ဆန်းစုကြည်တို့နဲ့ဆွေးနွေးဖို့ဆရာတို့အနေနဲ့ဒီစီစဉ်နေတယ်ဆိုတော့တက်မတော်နဲ့ပတ်သက်ပြီးတော့ဆရာခုတက်ဖက်ကဒီတိုင်းရင်းဒေသတွေမှာအပြစ်ရက်ထားတဲ့နေရာတွေမှာလည်းတို့ထိတွေ့မှုတွေဖြစ်တယ်လို့အပြစ်မရက်ထားတဲ့ဒီအဖွဲ့တွေရှမ်းမြောက်ရှမ်းတောင်ပေါ့နော်ဆရာကချင်အဲ့လိုမျိုးဖြစ်နေတဲ့အနေအထားတွေနဲ့မှာတက်ဖက်နဲ့ရောဆရာတို့ဘယ်လိုများဒီဆွေးနွေးဘို့နောက်ပြီးတော့ဒေါန်ဆန်းစုကြည်ကနေတစ်ဆင့်သွားဖို့တော့ကိစ္စတွေနဲ့ပတ်သက်လို့ရောဆရာတို့ဘယ်လိုများစီစဉ်ထားပါလဲရှင
်။ဟိုဒါကကြည့်ရတာကျွန်တော်တို့မြင်တာလေစပ်ပဲ့ရဲ့ဒီကနေ့လှုပ်ရှားမှုကတော့ကျွန်တော်တို့ဒီပြည်သူဆွေးနွေးရေးလုပ်ငန်းရှင်ကိုတစ်ဖက်ကလေးကွေးအောင်တစ်ဖက်ကဒါမှမဟုတ်ရင်လည်းဟိုတလွဲတချော်ဖြစ်အောင်ဒီလိုလုပ်နေတယ်ဆိုတဲ့ပုံစံမျိုးလို့ကျွန်တော်တို့အမြင်တယ်ဒါကြောင့်အဓိကအဖြစ်ကတော့ဒီအစိုးရနဲ့နားလည်မှုရရင်အစိုးရကနေပြီးတော့မှတပ်ပေါ်မှာ ဟိုညီနိုင်ယူလို့ရမလားပေါ့ကျွန်တော်တို့ကကိုယ်တိုင်သွားပြီးတော့ညီနိုင်ဖို့ကတော့မလွယ်ဘူးလေကျွန်တော်မြင်တာဒါကြောင့်ကျွန်တော်တို့ကတော့ဒါအစိုးရနဲ့သွားပြီးတော့ဆွေးနွေးတဲ့ဆိုတဲ့သဘောနောက်ပြီးတော့မှသူတို့ဖွဲ့စည်းထားတဲ့ညီချင်းကြီးဟိုညီနိုင်ရေးဖွဲ့ပေါ့နော် NRPC နဲ့တက်ဆွေးနွေးနိုင်ဖို့ကိုကျွန်တော်တို့ဟိုလှုပ်ဆောင်နေချင်းဖြစ်တယ်
ဒီအဖွဲ့ခေါင်းဆောင်တွေပေါ့နော်ဆက်ပြီးတော့ဆွေးနွေးပွဲတွေလုပ်သွားမယ်ဆိုတော့ဘရောလောက်များထပ်ပြီးတော့ဒီဆွေးနွေးပွဲတွေလုပ်ဖို့ရှိပါလဲဆရာဆရာတို့ဒီတိုင်းသားလက်နက်ကိုင်းနေ
ပါဘူးဟိုကျွန်တော်တို့အထူးသတ်မှတ်ထားတာတော့မရှိပါဘူးအခုကကျွန်တော်တို့တချို့ကိစ္စတွေလည်းကျွန်တော်တို့လိုအပ်သလောက်တော့ဆုံးဖြတ်လို့ပြီးတော့ယူပါနော်ကျွန်တော်စဉ်းစားသုံးသပ်ချမှတ်ပြီးပြီဖြစ်တယ်နောက်ခါကိုလိုလိုကလေးကျွန်တော်လုပ်သွားမှာပါ
တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းကကောင်ဆောင်တွေတွဲဆောင်ခဲ့ကြတဲ့အရေးပေါ်အစည်းအဝေးရဲ့ရလတ်အခြေအနေကို UNFC ကောင်ဆောင်နိုင်ဟန်တာကို VOA မြန်မာပိုင်းကမတ်စုမွန်ကဆက်သွယ်မေးမြန်းခဲ့တာပါရှင
်။တော်တိုင်ရှင်များရှင်အနေနဲ့အရေးသားဆိုရလက်ထက်မြန်မာနိုင်ငံမှာအကျင့်ပြတ်ချစားမှုတိုက်ဖျက်ရေးအတွက်ကြိုးပမ်းမှုတွေရှိခဲ့တာကြောင့်အရင်ထက်ဆိုင်တိုးတက်မှုလက္ခဏာတချို့တွေ့ရတဲ့အကြောင်းကမ္ဘာတဝန်းအခက်တိလိုက်စားမှုအခြေအနေတွေကိုစောင့်ကြည့်အကဲခတ်နေတဲ့ Transparency International အဖွဲ့ရဲ့အစီရင်ခံစာတစ်ကဖော်ပြပါရယ်မြန်မာနိုင်ငံမှာလက်ပေးလက်ယူမှုတွေဘယ်နေရာတွေမှာကျန်နေသေးသလဲနှစ်ပေါင်းများစွာအမြင့်တွဲနေတဲ့အခက်တိလိုက်စားမှုပြဿနာကိုတိုက်ဖျက်ရေးမှာဘာတွေလုပ်ဖို့လိုနေသေးသလဲဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်သောတာရှင်နေအနေနဲ့လက်ပေးလက်ယူမှုနဲ့ပတ်သက်လို့ကိုယ်တွေ့အတွေ့အကြုံပဲဖြစ်ဖြစ်သဘောထားအမြင်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးဖို့ရာဖိတ်ခေါ်ပါရယ်ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်ကိုယ်တိုင်းမပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုချိုတင်ပေးပို့ထားနိုင်သလို VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါရရှင
်။ဓာတ်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရရှင်။ကျမတို့ရဲ့အခုရေဒီယိုအစီအစဉ်ပြပချင်း Asia 77ကဓာတ်ရိုက်ထုတ်လွှင့်ပေးမဲ့ VOA နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။အခုညနေပိုင်းအစီအစဉ်အဆုံးသတ်ခင်မှာတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးပါမယ်ရှင်။
အမေရိကန်တောင်ပိုင်းမက္ကဆီကိုနိုင်ငံနဲ့နယ်စပ်မှာဥရီမဲ့ဝင်ရောက်လာသူတွေကိုတားဆီးနေအောင်တိုင်းကာရံမှုသမ္မတဒေါ်နယ်ထရန့်ကဗိုဒူးနေမှာအမိန့်ထုတ်လိုက်တဲ့ချိန်ထဲမှာပဲမက္ကဆီကိုသမ္မတအင်းရစ်ပင်ညာနီယိုတူကလည်းကွန်ကြားစစ်ကိုပေးမှာမဟုတ်တဲ့ကြောင်းပြောဆိုလိုက်ပါတယ်။အမေရိကန်နယ်စပ်လုံခြုံရေးအတွက်တာဝန်ယူထားတဲ့အမိမြေလုံခြုံရေးဝန်ကြီးဌာနကိုတွားရောက်လည်ပတ်စဉ်လူမှုကြီးကြပ်ရေးဆိုင်ရာသမ္မတအမိန့်ကိုလက်မှတ်ရေးထိုးထုတ်ပြန်လိုက်တာပါ။မက္ကဆီကိုသမ္မတကတော့တိုင်းဆောင်မဲ့ဆုံးဖြတ်ချက်အတွက်စိတ်မကောင်းဖြစ်ရတဲ့ကြောင်းနဲ့တိုင်းကာရံမှုကွန်ကြားစစ်ကိုလည်းမက္ကဆီကိုကပေးမှာမဟုတ်ဘူးဆိုပြီးပြောဆိုခဲ့တာပါ။ဒီချိန်မှာမွတ်စလင်အများစုနေထိုင်တဲ့နိုင်ငံတွေကလူတွေကိုအမေရိကန်ပြည်တော်စုရဲ့ဝင်ရောက်မဲ့စီစဉ်တွေကိုတားမြစ်မဲ့တားမြစ်ဖို့အတွက်သမ္မတဒေါ်နယ်ထရန့်ကပြင်ဆင်နေပါတယ်။အီရန်၊အီရတ်၊လီဗီးယား၊ဆီးရီးယား၊ဆိုမာလီးယား၊ဆူဒန်နဲ့ယေမန်နိုင်ငံတွေကဘယ်သူ့ကိုမဆိုအနည်းဆုံးရက်30အမေရိကန်ပြည်တော်စုကိုဝင်ဝင်ပိတ်ဖို့အမိန့်မူကြမ်းတစ်ရက်မှာဖော်ပြထားတဲ့ကြောင်းလဲသတင်းတွေကဖော်ပြနေကြတာပါ။ဥရောပသမဂ္ဂ EU ဖွဲ့ဝင်ဖြစ်ကနေဗြိတိန်နိုင်ငံထွက်ခွာကိုပြင်ဆင်နေပြီးအမေရိကန်မှာလည်းသမ္မတသိပ်ပြည်တော်နဲ့ထရန့်တက်လာခြင်းမှာအမေရိကန်နဲ့အထူးဆက်ဆံရေးတည်ဆောက်ဖို့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေးတိုက်တွန်းမှုရှိနေပါတယ်။ဗြိတိန်ဝန်ကြီးချုပ်ကဒီကနေ့မှာတော့ဖီလာဒယ်ဖီးယားမြို့ကိုတွားရောက်မှာဖြစ်ပြီးမနက်ဖြန်မှာတော့အင်ဂျီရိုကိုတွားရောက်မှာဖြစ်ပါတယ်။ဆီးရီးယားနိုင်ငံမှာဘေကင်းလုံခြုံရေးနယ်မြေတွေဖန်တီးရေးအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အစီအစဉ်ပေါ်မှတ်ချက်ပေးဖို့ဆောလွန်နေတယ်လို့တူကီနိုင်ငံချိုင်းဝန်ကြီးဌာနပြောဝင်ရပုဂ္ဂိုလ်ကဒီကနေ့မှာပဲပြောဆိုလိုက်ပါတယ်။
ကြာသပတေးနေ့ညနေခင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကြေညာပေးသွားတာပါဒီညနေအစီအစဉ်ထုတ်လွှင့်ရမှုကကိုရနိုင်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ Justin Thwaites ဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်ရှင်ညနေခင်းထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေအဆုံးသတ်ပါတော့မယ်ည9နာရီကျရင်တခါပြန်ပြီးတော့ဆုံကြရအောင်ပါရှင် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်သောရရှင်များအားလုံးရှင်လန်းချမ်းမြေကြပါစေရှင်ကျမခွာညိုပါ
This program has come to you from the Voice of America, Washington.